ရခိုင်ပြည်နယ်မောင်နှုံးမြို့မှာနေကြားသောရဲတပ်ဖွဲ့စခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကိုဖြေရှင်းရမှာနိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်သွားမှာဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံရှင်းလင်းမှုနဲ့ပတ်သက်ပြီးနိုင်ငံတကာလူအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်မကင်းသဘောထားတွေပြောဆိုနေချိန်မှာပဲတရားဥပဒေနဲ့အညီမျှမျှတတဆောင်ရွက်သွားမယ်အကြောင်းရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြတာပါအကြောင်းဆုံးကတော့နေပြည်တော်သတင်းစာရှင်းလင်းပွဲကနေကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်မှာနေကြားဆောင်လွန်ကျွေးကိစ္စကံကိုဝင်ရောက်တိုက်ခိုက်မှုရဲ့နောက်ဆက်တွဲဖြစ်နေလွန်ကျွေးတပ်ဖွဲ့ဝင်တွေကလိုက်လံရှင်းလင်းတဲ့နေရာမှာတရားဥပဒေနဲ့အညီဆောင်ရွက်နေတယ်ဆိုပြီးတော့ဒီမှာကြာသေးတဲ့နှောင်းကပဲပြည်ကတ်တွေဖြစ်ရာဒေသကိုရောက်သွားခဲ့မြန်မာစုကကိုယ်စားလှယ်ဖွဲ့ကပြောဆိုလိုက်တာဖြစ်ပါတယ
်နိုင်ငံတကာနဲ့လည်းဆက်ဆက်ပတ်သက်နေတာတွေရှိတဲ့အတွက်ကြောင့်နိုင်ငံတကာသုံးနှန်းအစဉ်လာများနိုင်ငံတကာဥပဒေများနဲ့အညီနိုင်ငံတကာလုံထုံးလုံလီများနဲ့အညီကျွန်တော်တို့ဖြည့်ရှင်းဆောင်ရွက်နိုင်ဖို့လိုအပ်ကြောင်းကျွန်တော်တို့တင်ပြပြောဆိုပါတယ်ပြစ်မှုကျူးလွန်တဲ့သူများကိုဥပဒေနဲ့အညီအရေးယူဆောင်ရွက်မှာဖြစ်ပါတယ်ဆိုတဲ့အကြောင်းကျွန်တော်ပြောပါတယ်သို့တော်ဥပဒေချိုးဖောက်တဲ့သူများကိုသာပေါ်ထုတ်ပြီးတော့ဥပဒေအရထိရောက်စွာဆောင်ရွက်မှာဖြစ်ပြီးဒါဥပဒေချိုးဖောက်ခြင်းမရှိတဲ့သူများစိုးရိမ်ရန်မလိုတဲ့အကြောင်းကိုလည်းအနေအလေးနဲ့ပြောပါတယ်ပြစ်မှုကျူးလွန်တဲ့လူတွေကိုအရေးယူဆောင်ရွက်တဲ့နေရာမှာလည်းပဲဥပဒေနဲ့အညီသာလျှင်ဆောင်ရွက်မယ်ဆိုတဲ့အကြောင်းကိုကျွန်တော်အလေးထားပြီးတော့ပြောဆိုပါတယ်
ပြည်ရဲ့သတင်းပတ်တမ်းမှာပဲကိုယ်စားဖွဲ့ဦးဆောင်သွားခဲ့တဲ့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကတော့အင်အားအလွန်ကျွံတုံဆောင်တာမျိုးတွေမရှိတဲ့အကြောင်းကိုပြောဆိုသွားခဲ့တာပါလွန်ကျွံရေးတပ်ဖွဲ့ရဲ့စစ်ဆေးမှုတွေအတွင်းမှာလည်းစိုးရတပ်ဖွဲ့ဝင်တွေရောတိုက်ခိုက်သူတွေပါထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့လက်ရဖမ်းဆီးမှုတွေလည်းရှိပါတယ်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဖမ်းဆီးပြီးပြန်ပို့ခဲ့တဲ့တရားရှိရသူ၂ယောက်အပါအဝင်စုစုပေါင်းဖမ်းဆီးထားတဲ့သူ၂၉ယောက်ကလည်းဥပဒေနဲ့ညီစစ်ဆေးနေပါတယ်လို့ဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲချုပ်ဇော်ဝင်းကပြောပါတယ်ဒီတိုက်ခိုက်မှုမှာပြည်ပကျမ်းဖက်သမားတွေဆက်နွယ်ပတ်သက်နေတဲ့အတွက်လဲသက်ဆိုင်ရာနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်စတဲ့နိုင်ငံတွေနဲ့ဆက်သွယ်ဖော်ထုတ်နိုင်မှုကြိုးစားနေတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနရဲ့အတွင်းဝင်ဦးကျော်စရာကပြောပါတယ
်ကျွန်တော်ပါကစ္စတန်သမားကြီးနဲ့လည်းဒီကိုယ်တိုင်ပဲပြည်ပြီးတော့ဒီကိစ္စတွေကိုကျွန်တော်တို့ဖေးထားပါတယ်အဲ့တော့စလုံးပေါင်းလေးဒီဖြစ်ရပ်ကိုကျူးလွန်နေတဲ့ခေါင်းဆောင်တွေနာမည်တွေဒါတွေကဆိုလို့ရှိရင်တကယ်တမ်းကျတော့မြန်မာလူပိုင်းလေးပါမယ်တော့ဒီစလုံးလေးဆိုလို့ရှိရင်အဘူအာမက်ဥမာဆိုလို့ရှိရင်တရားရတကယ်ကိုသူတို့ရှင်မှာ common name သဘောမျိုးဖြစ်နေပါတယ်အားလုံးဘုံသုံးတဲ့လူတွေပေါ့အဲ့တော့ဒီလိုမျိုးနဲ့ကကြတော့ဒီလိုမျိုးခံခံမမအချက်လက်မရှိဒီသတင်းမရှိပဲနဲ့သူတို့အနေနဲ့တိတိကျကျအရေးယူဖို့ခက်တယ်တော်တော်လည်းပဲကျွန်တော်တို့ရကနေပြီးတော့မြန်မာနိုင်ငံဒီအစိုးရကနေပြီးတော့မှတန်ကြားချက်ကိုသူတို့အနေနဲ့ကောင်းကောင်းဒီသတင်းအချက်လက်ကိုလက်ခံရရှိတယ်လိုအပ်တဲ့အရေးယူဆောင်မှုအားလုံးကိုသူတို့အနေနဲ့စီစဉ်ပေးမယ်ဆိုတဲ့အပိုင်းဒါသူတို့ပဲနေပြီးပေါ်ဆောင်မှုရှိပါတယ်အဲ့တော့ကျွန်တော်တို့လားဒီပဲဒီသတင်းတွေမှာဒီကျွန်တော်တို့ထုတ်ပြန်တဲ့သတင်းမှာဆိုလို့ရှိရင်ဒီဘင်္ဂလားဒေ့ရှ်နောက်ကပါကစ္စတန်နောက်ကဆော်ဒီကျွန်တော်တို့ဒီသံတမန်ရေးရနီးလမ်းနဲ့အသုံးပြုတော့မှကျွန်တော်တို့ဒွဲတဲ့ပူပေါင်းဆောင်အားလုံးကိုကျွန်တော်တို့နည်းဒီတောင်းဆိုတာပါ
ဒီမောင်နှမမြို့နယ်မှာဖြစ်ပွားတဲ့ကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲစစ်ဆေးရေးနဲ့ပတ်သက်ပြီးလူခွင့်ရေးအဖွဲ့ရဲ့စိုးရိမ်မကင်းတဲ့နေထွက်ပေါ်နေတဲ့အချိန်မှာပဲအခုလိုစိုးရတောင်းရှိသူတွေကသတင်းစာရှင်းလင်းပွဲတည်းချင်းပါပြောဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ